နဲ့ငယ်ရဲ့တောင်ပိုင်းခရိုင်အသီးသီးမှာရာဇဝတ်မှုတွေလူကုန်ကူးမှုတွေကျူးလွန်ကြတဲ့သူတွေတရားမဝင်အထောက်ထားမဲ့တွေအဖြစ်ဝင်ရောက်လာလို့အဖမ်းခံရတဲ့သူတွေဟာပြစ်ဒဏ်ကျပြီးတဲ့နောက်မှာရနောင်းလောကအချုပ်မှာထားတာပါအဲ့ဒီကနေတလနှစ်ချိန်လောက်ရနောင်းကနေကော့တောင်းထိလှေလန်းကနေပြန်ပို့ပေးလို့ရှိပါတယ်2024ခုနှစ်နှစ်ဆမှာပထမအဆုံးအကြိမ်ဖြစ်မြန်မာနိုင်ငံသား120ကျော်ကိုဇန်နဝါရီလ10ရက်နေ့ကပြန်ပို့ပေးခဲ့တယ်ဆိုပြီးကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရှေ့ပြောင်းလုပ်သမားအရင်းမြစ်စင်တာ MWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
ယောက်ျားလေးသားရမယမိန်းကလေးအားဆက်ဆက်ကြရအောင်ဆိုင်လုံမတန်ရရှိရောကနေဒီနှစ်ကူးမှဘောနောဒီ2024မှာပထမဆုံးသုံးနေတဲ့ကျွန်တော်တို့ပြန်ရောလက်ခံတာဒီနောက်မှာကကျွန်တော်ပြီးခဲ့တဲ့ခေါင်းဝါ20ရင်းနေကပို့လိုက်တဲ့ဟာကဒီကျွန်တော်ချုပ်မှာအယောက်100ကျော်လောက်ကျန်တယ်ကျန်တဲ့တဲမှာသူတို့ကကပြောစေဝါနဲ့တချို့ဟာလေးစားတော့ကိစ္စလေးတွေနဲ့သူတို့ဆန္ဒပြတဲ့မှုလေးတွေနဲ့ဖြစ်သွားတယ်တချို့ကလည်းထောင်ထဲနဲ့ထွက်လာပြီးတော့ရစ်ကြွားလို့ဆန္ဒပြမှုလေးဖြစ်သွားတော့အဲ့ဒါကိုအကြီးမန်းဒီလူမတန်ရာရှိရနေစေကျွန်တော်မြန်မာနိုင်ငံမှာရှိတဲ့သစ္စာရဌာနလေးကိုကြောင်းကြားပြီးတော့ဒီပြဖို့နိုင်အောင်လုပ်လိုက်တာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာပြစ်ဒဏ်ကျခံရပြီးတဲ့နောက်ရနောင်းလောကအချုပ်နဲ့ခရိုင်အသီးသီးကလောကအချုပ်တွေမှာလာနေချီပြီးကြကြမှုတွေကကိုဗစ်ကပ်ဘေးကာလမှာကတည်းကဖြစ်ခဲ့တာပါဒီအတွက်ခရိုင်14ခုကလဝကအချုပ်တွေမှာမြန်မာနိုင်ငံသားတွေဟာလာနေချီပြီးဆက်လက်ချုံနောက်ခံလာခဲ့ရပါတယ်ဒီအတွက်မြန်မာနိုင်ငံသားတွေဟာရနောင်းလဝကအချုပ်ကိုရောက်တဲ့အခါမှာဆန္ဒပြမှုတွေလုပ်ပြီးနေရက်အမြန်ပြန်ပို့ပေးဖို့တောင်းဆိုခဲ့ကြပါတယ်ကြံ့ကြာမှုတွေဖြစ်ရတဲ့အခြေအနေကိုလည်းဦးမိုးဝေကဆက်ပြောပြပါတယ်
သမားပြမှုလေကအတိအကျတော့ချို့ထောင်ထဲမှာအချောင်းမျိုးကြောင့်ဖန်ခံရပြီးအပြစ်မှုပြစ်ဒဏ်ပြီးပြီးတော့အထုတ်ထဲရောက်လာပြီးမှရစ်ကြွားတဲ့ကိစ္စရယ်နောက်တစ်ခုကချို့ဆိုရင်ဒီမလေးရှားနယ်စပ်မှာသူတို့ဒီလူကကူးမှုလို့ယူဆရတဲ့စစ်တေဖြစ်သူတို့ထားရှိတဲ့လူတွေကြွားတာလက်ကြွားတာလက်ကြွားတယ်သူတို့ကဘာဖြစ်လို့ပြီးခဲ့တဲ့ခါကလည်းမပါဘူးဒီတစ်ခါလည်းမပါဘူးဆိုတော့အဲ့လိုမျိုးဖြစ်ကြတာခင်ဗျာကွာဖိုင်ဥပဒေရဆို45ရက်သူကပြည်နယ်ကြာခံပြီးတော့ပြန်လော့ပေးတာလေရှိတယ်လေအချို့ဆိုရင်ဒီဖဲမှာမှာကျွန်တော်တို့အုပ်စုတွေကနှစ်စုသုံးစုပါတယ်ဒီလိုမျိုးအောင်လန်ပေါ်ပြီးတော့ဖန်ခံရပြီးတော့ဒီတစ်တေဖြစ်ဖိုင်ရှိတဲ့လူအုပ်စုတွေပါသွားလို့ဖြစ်ပါတယ်ခင်ဗျာ
ဇန်နဝါရီလ2ရက်နေ့ကလည်းထိုင်းနိုင်ငံရဲ့ရနောင်းလဝကအချုပ်ထဲမှာမြန်မာနိုင်ငံသား258ဦးဟာနှစ်သစ်မှာမြန်မာပြည်ကိုအ мян ဆုံးပြန်ပို့ဖို့အတွက်ဆန္ဒပြတောင်းဆိုမှုတွေဖြစ်ပွားခဲ့ပြီးအခုပထမအဦးဆုံးအကြိမ်ဖြစ်ကော့တောင်းမြို့ကိုပြန်ပို့ခဲ့တာဖြစ်ပါတယ်2023ခုနှစ်နှစ်ဆတုန်းကလည်းထိုင်းနိုင်ငံတောင်ပိုင်းထိုင်းမြန်မာနယ်စပ်ရနောင်းလူမှုကြီးကြပ်ရေးအချုပ်ခန်းမှာထိမ့်သိမ်းခံထားရတဲ့လူရဲစစ်မြန်မာ680ကျော်ဟာနေရက်ပြန်နိုင်ရေးအတွက်ဇန်နဝါရီလ28ရက်နေ့ကဆန္ဒပြခဲ့ပြီးတဲ့နောက်ဖေဖော်ဝါရီလ2ရက်နေ့မှာအချုပ်ထဲကမြန်မာအလုံးကိုထိုင်းမြန်မာအာဏာပိုင်တွေညှိနှိုင်းပြီးပြန်ပို့ပေးခဲ့မှုပါတယ်ကိုဗစ်ကပ်ဘေးကာလကစပြီးမြန်မာနိုင်ငံဘက်ကလက်ခံနိုင်တဲ့အရေးအတွက်ပေါ်မူတည်ပြီးလူစုခွဲကတလကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ပို့ပေးနေတာကြောင့်ကြံ့ကြာမှုတွေဖြစ်ပြီးအချုပ်ထဲမှာ6လကျော်9လလောက်ထိဆက်ပြီးနေထိုင်နေရသူတွေလည်းရှိပါတယ်ဒီအတွက်လူရဲစေတဲ့မြန်မာတွေဟာ2022ခုနှစ်ထဲမှာကော2023ခုနှစ်ထဲမှာပါလဝကအချုပ်မှာသနာပြမှုတွေကဖြစ်ပွားခဲ့ပါတယ်ရှင်